မိုင်ကန်သမားဒေါ်ထရမ့်ဟာစနေနေ့ကတော့ Washington DC မြို့တော်အပြင်ဘက်ကစစ်ဆေးရုံမှာတယောက်ကူးသွားနေတဲ့စစ်သည်တွေကိုတွားရောက်တွေ့ဆုံခဲ့တဲ့အတွင်းပထမဆုံးအကြိမ်ဖြစ်တဲ့နှာခေါင်းစည်းမျက်နှာပုံဝတ်ဆင်ခဲ့ပါတယ်။ဒါဟာသမားဒေါ်ထရမ့်အနေနဲ့အများပြည်သူရှေ့မှောက်မှာပထမဆုံးအကြိမ်ဖြစ်နှာခေါင်းစည်းတက်တာလည်းဖြစ်ပါတယ
်။ I think it's a great thing to wear a mask. I've never been against masks, but I do believe they have a time and a place.
ကျွန်တော်အနေနဲ့နှာခေါင်းစည်းမျက်နှာပုံတက်တာကိုဘယ်တော့မှမဆန့်ကျင်ခဲ့ပါဘူး။ဒါပေမဲ့တက်ရမယ့်အချိန်တက်ရမယ့်နေရာရှိတယ်လို့တော့ကျွန်တော်မြင်နေဆိုပြီးတော့သမထမ်ကအင်မီရိုကနေဝေါ်တာရီစစ်စေးရုံကိုသွားဖို့သူ့ရဲ့မရင်းမောရဟတ်ရင်ပေါ်မှာတက်ခင်မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။လုံခဲ့တဲ့နှစ်ပတ်လုံးကတော့သမထမ်ကသူ့နားမှာရှိတဲ့သူတွေအကုန်လုံးဟာဗိုင်းရပ်ရှိမရှိစစ်ဆေးထားတာကြောင့်သူ့အနေနဲ့ဗိုင်းရပ်ကျူတင်ကာကွယ်တဲ့အနေနဲ့နှာခေါင်းစည်းတက်စရာမလိုဘူးလို့ပြောခဲ့ပါတယ်။ဒါမဲ့လည်းသမားထရမ့်ဟာမနေ့ကတော့ဝေါ်ဒရီစစ်ဆေးရုံမှာသူ့ရဲ့လုံခြုံရေးအဖွဲ့တွေနောက်ဆေးရုံတာဝန်ရှိသူတွေနဲ့အတူတူအနောက်ရောက်နှာခေါင်းစည်းတွေတက်ဆင်ပြီးတော့ဆေးရုံမှာတယောက်ကူးသွားနေတဲ့စစ်သည်တွေနဲ့ဝန်ထမ်းတွေကိုတွေ့ဆုံခဲ့ပြီးဒီလူတွေဟာ COVID-19 ကပ်ရောဂါကိုရှည်တန်းကနေတိုက်ပွဲဝင်နေတဲ့သူရဲကောင်းစစ်သည်တွေဖြစ်တယ်ဆိုပြီးတော့ပြောပါတယ်။အမေရိကန်မှာဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်နေချိန်မှာပဲသမားထရမ့်ဟာအခုလိုတပ်ဖွဲ့ဝင်တွေနဲ့ဆေးရုံဝန်ထမ်းတွေကိုတွေ့ဆုံခဲ့တာဖြစ်ပါတယ်ခင်ဗျာ။